1359ခုနှစ်ဝါကောင်လာပြည့်ကျော်7ရက်1999ခုနှစ်ဩဂုတ်လ26ရက်နေ့26ရက်အင်္ဂါနေ့3နာရီချိန်မှာဘုန်းကြီးတို့တရားပွဲစသည်မာတရားဟောရပါလိမ့်မလဲဓမ္မစကြာဒေသနာတော်မြတ်စွာဘုရားအဥဆုံးဟောကြားတဲ့တရားဒေသနာတော်မြတ်အဥဆုံးဟောကြားတဲ့တရားဒေသနာတော်မြတ်ကိုနာကြားကြရတဲ့လူတွေနတ်ပြည်မာတွေတရားသူရကြသိကြတယ်တရားသူဆိုတာအရိယာမေညာဖူညာကိုသိကြရကြတာကိုတရားသူရကြတဲ့ခေါ်တော့ဒီတော့တရားနာရတာအကျိုးများသလားမများဘူးလားများတယ်အတုတံသူနာတိသူတံပရိယောဒာပေတိအတုတံမကြားရဘူးသေးတဲ့တရားတွေကိုသူနာတိကြားရနာရတယ်သူတံပရိယောဒာပေတိကြားဘူးပြီးသားတရားတွေထပ်နာကြတော့ပိုးပြီးတော့အသိဉာဏ်နဲ့မှရှင်းရှင်းလင်းလင်းသဘောပေါက်သွားကြတယ်။မကြားဘူးညာတရားများနာကြားရပေသည်။ကြားဘူးပြီးတာထပ်လို့နာသေချာရှင်းပေသည်။ကြားဘူးပြီးတာထပ်လို့နာသေချာရှင်းပေသည်။နောက်ကင်ခံပဏိပတိဝိနောတေတိယုံမှားတဏှာရှိတာလေးတွေလည်းပျောက်သွားတယ်တရားနဲ့ပတ်သက်လို့တဏှာရှိတာလေးတွေဟာတရားနာလိုက်တဲ့အခါကျတော့ရှင်းရှင်းလင်းလင်းသဘောပေါက်သွားတော့တဏှာမရှိတော့ဘူးတိတိကျကျပြီးပြီးပြင်းပြင်းပိုင်ပိုင်နိုင်နိုင်ရှင်းရှင်းလင်းလင်းသိသွားတယ်ဒိဋ္ဌိဥဇုံကရောတိတရားနာတော့အယူဝါဒဖြောင်းမှန်သွားတယ်ရှိကတရားသဘောမပေါက်သေးလို့အယူဝါဒမသိမသာတိမ်ဆောင်နေတယ်ဆိုလို့ရှိရင်တရားနာလိုက်တဲ့အခါမှာရှင်တော်မြတ်ဘုရားရဲ့တရားသဘောတွေပို့ပြီးသဘောပေါက်သွားတော့တိမ်ဆောင်နေတဲ့အယူဝါဒတဲ့သွားတယ်ဖြောင်းသွားတယ်ယူဝါဒဖြောင်းသွားတယ်စိတ်တံပသာရေတိတရားနာတော့စိတ်ကြည်လင်နေတဲ့တရားနာတော့စိတ်ကြည်လင်နေဆိုတာဟုတ်သလားဒါပေမဲ့တချို့တရားနာတော့တရားနာရင်ငိုကြတာရှိတယ်မဟုတ်လားမငိုတော့မှမျက်ကြီးကြကြတချို့လဲငိုကြအဲ့ဒီခါကျတော့စိတ်ကြည်လင်လားသတ္တရင်ဘာလို့ငိုတာတရားဘာကြောင့်ဒေါမနတဖြစ်ရတာတရားမမှန်လို့တရားကမှန်လို့ရှိရင်တော့စိတ်ကြည်လင်မှာပေါ့နော်ဒေါမနတဖြစ်တယ်စိတ်မချမ်းသာဘူးငိုရကြွေးရတယ်ဆိုရဲစိတ်မကြည်လင်ဘူးဘာကြောင့်မကြည်လင်လဲဆိုခုတကာကြီးပြောလို့တရားကလမ်းမဖြောင်းလို့ပေါ့เนาะတရားကလမ်းဖြောင်းနေဆိုရင်တော့နားတဲ့ပုဂ္ဂိုလ်မှာစိတ်ကြည်လင်ရမှာပေါ့เนาะကိုင်းဆိုမကြာဘူးညာတရားများနာကြာရပေသည်မကြာဘူးညာတရားများနာကြရပေသည်ကြာဘူးပြည်တာထပ်လို့နာသေချာရှင်းပေသည်ကြာဘူးပြည်တာထလုနာသေချာရှင်းပေသည်သို့ ယုံမာကင်းกว่า
ယုံမာကင်းกว
่
า
ယူဖြောင်းစွာယူဖြောင်းစွာစိတ်မာကြည်လင်သည်ယုံမာ
ယ
ူဖြောင်းစွာ
စ
ိတ်မာကြည်လင်သည
်
အကျိုးပဲနှစ်ပါးတော့သုံးပါးလားဟမ်ကျမ်းရေးကြည့်ပါဦးကဲတခါဟမ်ဟုတ်ကလား၅ပါးလား၃ပါးလားနံပါတ်၁နံပါတ်၂နံပါတ်၃နံပါတ်၄နံပါတ်၅ဟုတ်ကလားကဲဆိုမကြဘူးညာတရားနာကကျိုးငါဝမုတ်ချရပေသည်တရားနာကကျိုးငါဝမုတ်ချရပေသည
်
ဆိုမကြဘူးညာဓမ္မစကြာတရားကိုလူသားအနေနဲ့နာတာပင်စဝဲပြီ၅ဦးအရှင်ဝတ်ပါအရှင်ဗတ္တိယအရှင်အတ္တဇီအရှင်မဟာနာအရှင်ကုန်ဒိညာ၅ပါးသူတို့တရားနာခြင်းကြောင့်ဒီ၅ပါးဘာအကျိုးများရသွားကြဒီအကျိုး၅ပါးတည်းကဘယ်အကျိုးများသူတို့ရသွားကြအမှန်ရလုံးညပါရဲ့မြတ်စွာဘုရားဟောတဲ့ဒီဓမ္မစကြာတရားသစ္စာ၄ပါးမဲ့ခင်၈ပါးအကျိုးအကြောင်းဆက်သွယ်ပြီးတော့တတ္တဝရဲ့သဏ္ဍာန်ဖြစ်ပွားလို့ရှိရင်ကိလေသာငြိမ်ဆင်းရဲငြိမ်ပြီးချမ်းသာရတဲ့ဆိုတော့ဒီသဘောကိုသူတို့အရင်ကနာဘူးပြီလားမနာဘူးသေးဘူးဟုတ်ကဲ့လားဒါကြောင့်ပထမအကျိုးရတယ်မနာဘူးသေးဘူးဆိုတော့ဒုတိယအကျိုးကရောဟမ်ဒုတိယအကျိုးကဘာအကျိုးတော့အဲအဲ့ဒီအကျိုးကိုရလားဟမ်ဘာကြောင့်မရတော့အရင်ကမနာဘူးသေးလို့ဟုတ်ကဲ့လားဒါဖြင့်တတိယအကျိုးကရောယုံမှတ်တမ်းရတယ်กินตัวยอกะสะดุฐะอโจวะอบะลูอโจวะไลตรุเอริเตยามนาเกนะฮินดูภิมนะอายุวาระอยู่ปิรฮินดูยะเตภิมนะยะเตริลงเนาะหรอล่ะกุติเตยานาปิเรคะจารอโอโลกะจีเนตะกวาตัตตวะริผันซินศีญีกะผันซินเนลุตรุอยู่ซาเตล่ะမယူဆတော့ဘူးအကြောင်းကြောင့်အကျိုးဖြစ်တာကြီးပါပဲဆိုတော့အယူဝါဒ ဖြောင်းသွားသလားကောက်သွားသလားဟုတ်ကဲ့လားအယူဝါဒဖြောင်းသွားပြီဆိုတော့သူတို့စိတ်ထဲမှာဘယ်လိုဖြစ်မလဲကြည်လင်သွားသည်အကျိုးငါမျိုးတွေကဘယ်နှကျိုးရလေးကျိုးရတယ်ဒါဖြင့်ဒီတရားကအကျိုးလေးမျိုးပဲပေးနိုင်သေးတယ်ဆိုတော့နည်းနည်းလုံနေသေးသလားမသိဘူးဘယ်တော့ပြိဿာမလိုပါဘူးဟုတ်ကဲ့လားသူ့ရင်ငါမနာမမနာဘူးသေးတော့နာဘူးသီတရားထပ်နာတယ်ဆိုတော့အကျိုးကတော့ဘယ်ရမလဲအဲ့တော့တရားနာရတာဟာအကျိုးကျေးဇူးမများဘူးလားသိကြသလားဒါဖြင့်အဲ့ဒါလို့အကျိုးရအောင်နာတဲ့နည်းသိသလားမသိဘူးအကျိုးရအောင်နာတဲ့နည်းမသိဘူးနော်အကျိုးရအောင်နာရင်ကြီးပွားချမ်းသာတယ်တဲ့အကျိုးရအောင်မနာရင်မကြီးပွားမချမ်းသာဘူးဟုတ်ပါမလားကဲဒီလိုဆိုလို့ရှိရင်မေးရအောင်ကိုယ်စကားကြားဘူးလားကြားဘူးပါဘူးဟုတ်လားနားထောင်နားထောင်သိချာနားထောင်ကာလေနဓမ္မသဝနံအတိပညာသရာတုဝါအကျိုးများ၍ယုံမှပဲရှင်ပြန့်လွင်ကင်းလျက်ပူရင်ထွေတွေငြိမ့်အေးစေသည်ဒေသနာဒတရားမြတ်ကိုလျောက်ပတ်သောခါယုသေးစွာဖြင့်သရာရှိသောစိတ်ဝင်စားလျက်နာကြရခြင်းသည်လေဘုဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်ကောင်းမြတ်သောမင်္ဂလာပါပေသည်ကြာဘူးသလားမခုနကမကြာဘူးဆိုအဲ့ဒီထဲမှာအကျိုးရှိအောင်နားတဲ့ဤမပါဘူးလားပြန်ပြီးတော့နားထောင်ကြည့်တလုံးချင်းနားထောင်ကြည့်ဘုန်းကြီးကတလုံးချင်းယူပဲနော်ကာလေနဓမ္မသဝနံအတိပညာသရာတုဘွာအကျိုးများ၍ယုံမှပဲရှင်ပြန့်လွင်ကင်းလျက်ပူရင်ထွေတွေငြိမ့်အေးစေသည်ဒေသနာဒတရားမြတ်ကိုလျောက်ပတ်သောအခါယိုသေးစွာဖြင့်သရာရှိသောစိတ်ဝင်စွာလျက်နာကြရခြင်းသည်လေဗုဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်ကောင်းမြတ်သောမင်္ဂလာပါပေသည်အကျိုးရှိအောင်နားတယ်နီးသိပြီလားဘယ်လိုနားရမလဲယုံယုံကြည်ကြည်နဲ့နားရမယ်တဲ့သရာရှိသွားသရာတတ္တသရာယုံကြည်ရမှာလားဘယ်လိုယုံကြည်ရမှာလဲဆိုတော့ဒါရှင်တော်မြတ်ဘုရားဟောကြားတော်မူတဲ့တရားတွေဒါဖြင့်ဘုန်းကြီးတို့ပြိဋ္ဌာန်ကတော့ဘယ်အစာထဲမှာပါမယ်ထင်တယ်လေဟမ်နေရဟုတ်ကဲ့လားတော်သေးတာပေါ့ဟုတ်လားပဒါပရမမဟုတ်ရဲ့တော်သေးတာပေါ့နေရဆိုတာသိမှန်နဲ့ကြည့်ပါလားဖွားချင်တုံတို့ဒီမှာနေနေရတာဟုတ်လားနေနေရတာဘယ်နှစ်ရှိနေပြလဲ6နှစ်ရှိနေပြလားမသိပါဘူးနေနေရတာဟမ်7နှစ်မဟာဇဝဲကောင်းနေတာ7နှစ်တောင်ရှိပြီဒီမှာနေနေရတာအဲအသက်ရှိသေးလားအောင်မအဲရှိပါစေအသက်160ရှိသက်ကြွယ်ပြီးဖြစ်စေတော့ဟုတ်ကလားဒီတော့မသေးခင်တော့ရမှာပါနေရဖြစ်ပါဦးအဲရာသီမော်လေးရပြီတဖြည်းဖြည်းစုဆောင်းလာတာတော်တော်ရင့်လာပြီမဟုတ်လားအဲကျင်းဟာနေပြီးနောက်ကျတော့ကွဲသွားလိုက်မယ်မှဲ့ပြီမှဲ့ပြီကွဲသွားလိုက်အဲဒီတော့ဒီတရားဓမ္မစကြာတရားနာကြတာမှလည်းပဲအဲ့ဒါဟိုလူသားအနေနဲ့ပင်ဆွဲကြီးငါဦးသူတို့လည်းပဲတရားရဖို့ကြွယ်ပြားတယ်ဟုတ်ကဲ့လား
အဲ့ဒါတော့နောက်မှပြောအောင်ဘုန်းကြီးတို့ဒီဓမ္မစကြာကိုပထမအချင်းချုပ်အကြံဉာဏ်သဘောသိုံလျှောက်ပြီးတော့ပြောမယ်လို့ဆိုတာပြောခဲ့ပြီအခုဒီကနေ့ဆိုလို့ရှိရင်အချင်းချုပ်အကြံဉာဏ်ပြောတာအပိသတ်တော့အပိသတ်ပြီဆိုတဲ့အခါကျတော့နောက်ဥပုဘ္ဗကစားပြီးတော့မခြင်းမကျဲလေးပြန်ပြီးတော့ပြောရမယ်ပထမကစားပြီးမခြင်းမကျဲလေးအကျယ်တဝင်းတော့မပြောပါဘူးအကျယ်တဝင်းပြောရင်တရားကမဆုံးနိုင်လုံလို့တရားတပိုင်းတစ်စားနဲ့ပြတ်ပြတ်သွားလို့မခြင်းမကျဲလေးဒီဓမ္မစကြာတော့ဆုံးပြောရအောင်ဘာကြောင့်ခုအချင်းချုပ်အကျံရင်ပထမဆုံးပြောတာလဲလို့ဆိုတော့ဓမ္မစကြာဒေသနာတော်တစ်ခုလုံးရဲ့သဘောကိုငုံမိခြုံမိနားလည်စေခြင်းနားလည်မိစေခြင်းလို့တော့အကျံတော်တစ်ဖြည်းဖြည်းပြောတဲ့အခါကျတော့ပြောနေတော့နားလည်တယ်တစ်သုံးလုံးရဲ့ဒေသနာကိုခြုံကြည့်လိုက်တဲ့အခါကျတော့ဘာဆိုတာနားမလည်ပဲဖြစ်ဖြစ်သွားတယ်အဲဒါကြောင့်ဒီတော့အရင်တော့ကဘုန်းကြီးတို့ဗာပြောခဲ့လဲလို့ဆိုတော့သစ္စာ၄ပါးရဲ့အပြံ၃ပါးအချင်းရာ၁၂ပါးဒါပြောခဲ့တယ်မဟုတ်လားအဲအပြံ၃ပါးဆိုတာကသစ္စာတစ်ပါးတစ်ပါးမှသစ္စာဉာဏ်ကိစ္စဉာဏ်ကတ္တဉာဏ်ဟုတ်ကဲ့လားသစ္စာ၄ပါးဆိုတော့၁၂ပါးအဲ့ဒီသစ္စာဉာဏ်ကိစ္စဉာဏ်ကတ္တဉာဏ်ကိုပဲအပြံ၃ပါးလို့ခေါ်တယ်သစ္စာဉာဏ်ဆိုတာဒါအမှန်တရားပဲလို့သိတာကိစ္စဉာဏ်ဆိုတာဒီအမှန်တရားနဲ့ပတ်သက်လို့ပြုလုပ်ရမယ့်ကိစ္စကိုသိတာကတ္တဉာဏ်ဆိုတာပြုလုပ်ရမယ့်ကိစ္စကိုပြုပြီးပြီလို့သိတာကတ္တဉာဏ်အဲ့ဒါမြတ်စွာဘုရားကတော့သစ္စာဉာဏ်နဲ့လည်းပဲသိမြင်ပြီးပြီကိစ္စဉာဏ်ကိုလည်းသိမြင်ပြီးပြီကတ္တဉာဏ်နဲ့လည်းသိမြင်ပြီးပြီပြုရမယ်ကိစ္စပြုပြီးပြီလို့ရှင်တော်မြတ်ဘုရားကိုယ်တိုင်သိတယ်ဟုတ်တယ်မလားဒါကြောင့်မလို့ဣဒံခောပနသိခဝေဒုက္ခဒုက္ခံအရိယသစ္စာပရိညာတံတိမေဘိခဝေပုဗ္ဗေအနနုတုတေတုဓမ္မေတုသက္ကောဥဒ္ဓပါရိညာဏဥဒ္ဓပါရိပညာဥဒ္ဓပါရိအာလောကောဥဒ္ဓပါရိဒီဆင်းရဲအမှန်တရားဆိုတဲ့ခန္ဓာ၅ပါးယုံနံတရားဟာပိုင်းမိုင်းခြားခြားသိရမယ့်တရားလို့သိလဲသိပြီပိုင်းမိုင်းခြားခြားသိရမယ့်တရားဖြစ်တဲ့အတွက်အဲ့ဒီတရားကိုလည်းပိုင်းမိုင်းခြားခြားငါသိပြီတဲ့ဟုတ်တယ်မဟုတ်လားသိရင်ကိစ္စပြီးသွားပြီအဲ့ဒါလိုလည်းသိတယ်ဒီတော့အဲ့လိုသိတဲ့အတွက်ပဲသိခြင်းကိစ္စဒီလိုသိပြီလို့ပဲမသိသေးခင်ကဒီယုံနာနှစ်ပါးခန္ဓာ၅ပါးပေါ်မှာတွေ့တာတတ်မြင်နေတဲ့တဏှာသမှုရိယာတစ္ဆာဟာအခုသိပြီးသွားတော့ဘာဖြစ်သွားတော့မတွေ့တာတော့ဘူးမတတ်မြင်တော့တွေ့တာတတ်မြင်တဲ့သမှုရိယာတစ္ဆာတဏှာကိုပယ်ပြီးသွားပြီပေါ့ဒါကြောင့်မလို့သမှုရိယာတစ္ဆာမှာပြုရမယ်ပယ်ရမယ်ကိစ္စကိုလည်းငါပယ်ပြီးပြီလို့မြတ်စွာဘုရားသိတော်မူတယ်ဟုတ်တယ်မဟုတ်လားအဲ့ဒါသမှုရိယသစ္စာရဲ့ကတ္တဉာဏ်ဒီလိုမဟုတ်လားအဲ့ဒါလိုပယ်ပြီးတဲ့အတွက်ပဲတဏှာသမှုရိယသစ္စာကြောင့်ဖြစ်မဲ့ဒုက္ခသစ္စာဆင်းရဲဟာလည်းပဲမဖြစ်တော့ဘူးဘာကြောင့်လဲဆိုတော့အကြောင်းငြိမ်းရင်အကျိုးငြိမ်းတော့တာပဲဒါကြောင့်အကြောင်းဖြစ်တဲ့တဏှာသမှုရိယသစ္စာငြိမ့်သွားတော့သူအကျိုးဖြစ်တဲ့ဆင်းရဲဒုက္ခသစ္စာယုံနံတရားလည်းပဲမဖြစ်ပေါ်တော့ဘဲနဲ့ငြိမ့်သွားပြီဟုတ်တယ်မလားအဲ့ဒီငြိမ့်တဲ့သဘောတည်းကိုမြတ်စွာဘုရားဉာဏ်နဲ့ပြက်ပြက်ထင်ထင်ဆက်ရောက်သိမြင်ပြီးပြီအဲ့ဒါကိုပဲတစ္ဆိကတံတိမေဘိသဝေပုဗ္ဗေနနုတုတေတုဓမ္မေတုသက္ခုတ္တပါရိဉာဏဥဒ္ဓပါရိစေရညီနဲ့သဘောကိုဉာဏ်နဲ့ငါပြက်ပြက်ထင်ထင်ဆက်ရောက်သိမြင်ပြီးပြီလို့မြတ်စွာဘုရားသိတော်မူတယ်။និရောဓသစ္စာရဲ့ကတ္တဉာဏ်ဟုတ်တယ်မလား။အဲဒါလို့မှကြောင့်သိရမဲ့ဒုက္ခသစ္စာဆင်းရဲကိုပိုင်မိုင်ခြားခြားသိပြီးတော့ ပယ်ရမယ်သမှုရိယသစ္စာတဏှာလောဘကိုပယ်နိုင်တဲ့အတွက်ဆင်းရဲမရှိတဲ့ဆင်းရဲရင်းတဲ့သောနိရောဓသစ္စာကိုဉာဏ်နဲ့ဆက်ရောက်ပြီးမျက်မှောက်ထင်တွင်ဘာကြောင့်သိမြင်တယ်လဲလို့ဆိုတော့ပွားရမယ်မေခင်ရှိပါကိုပွားများပြီးလို့မဟုတ်ဘူးလားပွားရမယ်မေခင်ရှိပါကိုမပွားများရသေးခင်အပြည့်စုံမပွားရများမပွားများရသေးခင်တော့သမှုရိယသစ္စာကိုပယ်နိုင်မှာမလားမပယ်နိုင်ဘူးအခုတော့အပြည့်စုံမြတ်စွာဘုရားကပွားများပြီးသွားပြီပွားများပြီးလို့ပဲသမှုရိယကိုပယ်နိုင်သည်သမှုရိယကိုပယ်နိုင်တဲ့အတွက်ပဲနိရောဓကိုဆက်ရောက်တယ်ဒီလိုမဟုတ်လားအဲ့ဒီပွားပြီးပြီလို့လည်းမြတ်စွာဘုရားကသိတော်မူမူဘူးလားအဲ့ဒါမြတ်စွာဘုရားအဲ့ဒါလေးရှင်းပြနေတာပင်စွက်ကြီး၅ဦးဥဆောင်တဲ့လူတွေနတ်တွေပြမာတွေတရားနာပရိသတ်တွေကိုရှင်းပြနေတာနော်ဒီတော့တို့များဟာမေဃသစ္စာနဲ့ပတ်သက်လို့ပွားများရမယ်ဟာကိုပွားပြီးပြီလို့လည်းတို့များသိပြီလို့ဆိုလို့เสียပါလို့သိလို့ဟောဘယ်နဲ့ရောပြိဿာပွားများရမယ်တရားကိုပွားပြီးတဲ့အတွေ့သိရမယ်တရားကိုပိုင်းပိုင်းခြားခြားသိလို့မသိခင်ကတွယ်ကြီးနေတဲ့ပယ်ရမယ်တဏှာသမှုရိယသစ္စာလည်းပယ်ပြီးပြီဆိုတော့အကြောင်းသမှုရိယသစ္စာတဏှာချုပ်ငြိမ်းလို့အကျိုးဆင်းရဲမဖြစ်ပေါ်တော့နိရောဓကိုဆိုက်သွားပြီမဟုတ်လားအဲ့လိုဆိုတော့နောက်ထပ်ပါလို့သေးတော့နိရောဓဆိုက်တယ်ဆိုတော့ဆင်းရဲချုပ်ငြိမ်းတဲ့သဘောကိုသိမြင်သွားတာဒါပြောတာမဟုတ်လားဟုတ်ကဲ့လားဆင်းရဲငြိမ်းတဲ့သဘောတွေဆိုက်ပြီးပြီဆိုလို့ရှိရင်တော့ချမ်းသာပဲရှိတော့တယ်နောက်ပါလို့သေးတော့မလုပ်เสียလို့သေးတော့ပေးကြရဲ့လားသဘောပေါက်လားလွယ်လွယ်လေးဘုသူတွေကိုရှင်းပြနေတာလဲပင်ဆွဲကြီး၅ဦးနဲ့တကွာနတ်ပြမအများကိုရှင်းပြနေတာဟုတ်ကဲ့လားအဲ့ဒီတည်းမြတ်စွာဘုရားကဆက်ပြီးဟောတဲ့ယာဝကိဝိသဘိကေမေဘိကဝေဣမေသူစတုသူအရိယပစ္စေသူဧဝံတိပရိဝတံဒွါဒသာကာရံယထာဘူတံညာနာတတနာနသူဝိတုဒ္ဒံအဟောတိနေဝတာဝဟံနေဝတာဝဟံလောကိတသမနာပြာသဒေဝကိတမာရကိတသမနာပြမနိယပဇာယသဒေဝမနုဿာယအဘိတံဗုဒ္ဓောတိပစ္စညာတေအတူကြောက်စေရင်ပါပြောတာလဲဆိုတော့အဲ့ဒီအခုပြောခဲ့တဲ့သစ္စာ၄ပါးကိုအပြန်၃ပါးအချင်းအရာ၁၂ပါးနဲ့ငါမသိရသေးသမျှကာလပါလို့မသိရသေးခင်ကလောကမှာငါအဘိသံဗုဒ္ဓဖျားဖြစ်ပြီလို့ငါမပြောခဲ့ပါဘူးတဲ့နားလည်တယ်နော်အဲ့ဒီသစ္စာ၄ပါးကိုအပြန်သုံးမှချင်းရ12ပါးနဲ့ပိုင်းပိုင်းခြားခြားငါညာအမြင်မရှင်းသေးခင်ကငါဖျားဖြစ်ပြီလို့ငါမပြောခဲ့ပါဘူးတဲ့ယတောစခောဘိခဝေဣမေသူစတုသောရိယတ္တစေတုဧဝံတိပရိဝတံဒဝတ္တာကာရံယထာဘူတံညာနာတတနံသူဝိတုဒ္ဓံဟောတိအထာဘိက္ခဝေသတေဝေကေလောကေသမာရကေသပြမကေသပြမနာပြမနိယပဇာယသတေဝမနုဿာယအဘိသံဗုဒ္ဓောတိပစ္စညာတေအခုတော့တဲ့အဲ့ဒီသစ္စာ၄ပါးကိုအပြန်သုံးမှအချင်းအရာ12ပါးနဲ့ငါပိုင်းပိုင်းခြားခြားရှင်းရှင်းလင်းလင်းကြီးကိုသိသွားပြီတဲ့ဒါကြောင့်မလို့ငါဟာအခုအဘိသံဗုဒ္ဓခေါ်တယ်ဖျားဖြစ်ပြီဒါကြောင့်ငါဝန်ခံလာတဲ့ဟုတ်ကဲ့လားဝန်ခံလိုက်ပြီပါဖြစ်ပြီတယ်ဘယ်အခါကျမှဝန်ခံတာလဲအဲသစ္စာ၄ပါးကိုအချင်းအရာအပြန်သုံးမှအချင်းအရာ12ပါးနဲ့ရှင်းရှင်းလင်းလင်းကြီးသိမြင်ပြီးတဲ့အတွက်ငါဖျားဖြစ်ပြီလို့ဝန်ခံတာပါအဲ့ဒီအခါကျမှပဲပ ပင်ဆွဲကြီးငါဥရလည်းသဘောကြဟုတ်တယ်တို့အရင်တော့ကဖျားဖြစ်ပြီလို့ဘယ်တော့မှဘဝမခံရဘူးမပြောရဘူးမြတ်စွာဘုရားကအခုမှဖျားဖြစ်ပြီလို့ဝန်ခံတာရှင်းပြတဲ့တရားသဘောတွေလည်းသစ္စာ၄ပါးအပြန်၃ပါးအချင်းဟာ၁၂ပါးလည်းသူတို့သဘောပေါက်ကြတော့ဟုတ်တယ်လို့လက်ခံတယ်အဲ့ဒီခါကျတော့မှဣဒ္ဓမောဇ္ဇဘဂဝါပင်စဝေဒီယဗေခုဘဂဝါတောပါတိတံအဘိနန္ဒုံတိအဲ့ဒီအခါကျတော့မှမြတ်စွာဘုရားရဲ့တရားကိုပင်စွက်ကြီးတွေသဘောကျသွားတယ်သဘောကျသွားတယ်အဲ့ဒီအထိဘုရားရှင်ဟောတဲ့တရားသဘောနောက်ပိုင်းမှာကြီးတဲ့ဒီတရားဒေသနာတော့ဟောပြီးတဲ့အခါကျတော့ဘုံမဇုဏတေသတုမဟာရဏတေသာဝတိန်နာယာမတုတိတံနေမနာရတိပရဏိမိတဝသဝတိခေါ်တဲ့အထက်အစင်းနဲ့နတ်တင်တဲ့တကွာပြမလေးဟာမြတ်စွာဘုရားဓမ္မစကြာတရားဟောတော်မူပြီလို့ကောင်းချီးပေးပြီးတော့ကျွေးကြော်ကြရတယ်ဆိုတဲ့စကားတွေကတော့တောင်ကရင်မထီးမြန်များထည့်ထားတဲ့စကားတွေအဲ့လိုကျွေးကြော်ကြရတယ်တဲ့အဲ့လိုကျွေးကြော်ပြီးကျွေးကြော်တဲ့အချိန်မှာပဲသလောကလုံးအလင်းရောင်ကြီးထွန်းသွားပြီးတော့မြေကလေးကြီးတုန်လှုပ်တယ်အပမနောဇာဥလာရောလောကေပါတုရောဟောတိမြင်ရရင်ကြီးလုံလုံသွားတယ်။အဲ့ဒီတရားဆုံးနိုင်တဲ့ပြိုင်တဲ့အရှင်ကိုနေညာလည်းပဲတရားသိသွားတယ်တဲ့။သောတာပတ္တိမဲ့သည့်ဖြူသည်ရ။ဘလို့များသိသွားတာလဲဆိုတော့ယံကိစိသမှုရိယဓမ္မံသဗ္ဗန္တံနိရောဓဓမ္မံတိ။ယံကိစိသမှုရိယဓမ္မံဖြစ်သမျှတရားတွေဟာသဗ္ဗံတံနိရောဓဓမ္မံချုပ်ပြရတဲ့သဘောရှိကြတာပဲလို့ဉာဏ်ထဲမှာသဘောပေါက်သွားတာနဲ့မဲ့အတိဖို့ပြီးသတ္တပ္ပတိမဉ္ဇံဖွဉ္ဇံရသွားတယ်။လောကမှာဖြစ်ဖြစ်သမျှသဘောတွေဟာပြက်ကြရတာကြီးပဲလို့အဲ့လိုကိုယ်တွေဉာဏ်နဲ့စိုက်စိုက်ကြည့်နက်နက်ကြည့်ဝင်ပြီးသိသွားတာအဲ့ဒါလိုသိသွားလိုက်တာနဲ့သောတပတိမဲ့သည်ဖြူသည်ရသွားတယ်တဲ့ဘုသူတော်အရှင်ကိုနေညာသို့တော်တရားသဘောတော့မမိပေဘူးလားမိတယ်ဒါကြောင့်မလို့သူတို့ကတော့နောက်နေ့တွေမှာဆက်အားထုတ်တော့လာပြီးကြော၄ရက်မှာအကုန်လုံးသောတပတိမဲ့ညာဖြူညာရသွားကြတယ်ဒီတော့အရှင်ကုန်းနေညာပုဂ္ဂိုလ်မျိုးပို့လိုပုဂ္ဂိုလ်မျိုးကိုအခေါဏတရားသိတဲ့ပုဂ္ဂိုလ်၄မျိုးထဲမှာဘယ်ပုဂ္ဂိုလ်အမျိုးစားတဲ့ထဲမလဲဟမ်ဥဂတိလားဝိပင်စီလားဝိပင်စီပေါ့နော်တော်တော်ကြည်ကြပြတ်မြတ်ရှင်းပြထားတာဝိပင်စီဒီညူဒါဖြင့်ကျန်တဲ့ပင်ဆွဲကြီး၄ပါးကရောနေရာပုဂ္ဂိုလ်တွေဟုတ်ကဲ့လား gain ဓမ္မစကြာတရားအကြံပြင်းအချင်းချုပ်အားဖြင့်ပြီးမသွားဘူးလားသဘောကငုံမိလား gain သိပြီလားဟောဥဂတိလားဝိပင်စီလားဟမ်ဟောနေရတယ်မင်းဒီဟာဝိပင်စီများပါမလားလို့မေးရတာပြီးတော့နေရတယ်ဗဒ္ဓပရမတော့ပါသေးလားမပါဘူးဟောပါပါတယ်အေးနေကြအောင်ပေါ့ဟုတ်လားနေကြအောင်ပေါ့ဒီတော့ဒီကနေ့တော့လောက်ပြီးအချင်းညုပ်လဲအကြံမြင့်ဆုံးသွားပြီဟုတ်ကဲ့လားမြတ်စွာဘုရားရဲ့ဒေသနာတော့အစကပါလဲပထမဆုံးဟောတာကအစွန်းနှစ်ပါးရှိတဲ့အဲ့ဒီအစွန်းနှစ်ပါးကိုမလိုက်ကြနဲ့ဒါပြောရမဟုတ်လားကိုပင်မဆင်းရဲအောင်ကျင့်တဲ့အစွန်းရဲ့ကာမဂုဏ်လိုက်စားပျော်ပါတဲ့အခြင်းရဲ့ဒီအစွန်းနှစ်ပါးကိုမလိုက်ကြနဲ့အဲ့ဒီအစွန်းတွေပဲပြီးတော့အလဲကိုအလဲလန်းနဲ့သွားတယ်အဲ့ဒီအလဲလန်းကပါတဲ့လေမေဇိမပฏิပဒာမေခင်ရှိပါအကျင့်တရားမဟုတ်လားဟုတ်ကဲ့လား gain သို့ကာမချမ်းသာ ခံစားတာမပါလေရစွန်ကာမချမ်းသာခံစားတာမပါလေရစွန်ဆိုကိုယ်ပင်မန်းစေ
က
ိုယ်ပင်မန်းစေဆင်းရဲစေ
ဆင
်းရဲ
စေ
ကျင့်နေလဝဲစွာကိုယ်ပင်မန်းစေ
ကိုယ်ပင်မန်းစေ
ဆင်းရဲစေ
ဆင်းရဲစေ
ကျင့်နေလဝဲစွာသံပေမရှိသွဲအလေသွားဖို့ညွန်ဝေရာသံပေမရှိသွဲအလေသွားဖို့ညွန်ဘာညွန်းတာလဲမြတ်စွာဘုရားကညွန်းတာဟုတ်ကဲ့လားအဲ့ဒီမဲရှိတွေကဘယ်ဟာတွေလဲဘာတွေပါလဲဟုတ်ကဲ့လားဘုန်းကြီးကတော့အဲ့ဒီပါဠိစကားလုံးနေမသိဘူးဒါကြောင့်မို့လို့မြန်မာလူပဲပြောရမယ်။သိမှန်ကြံမှန်ပြောပြုမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာသတိသမာဓိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမောချာငြိမ့်စေသည်ဟုတ်ကလားဆိုသိမှန်ကြံမှန်ပြောပြုမှန်နဲ့ကောင်းမှန်သမွေယူစင်ဖွေ၍မှန်ရေးကြိုးစားမဉ္ဇာတတိသမာဓိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုချာငြိမ့်စေသည်သိမှန်ကြံမှန
်
ပြောပြုမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာသတိသမာဓိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုချာငြိမ့်စေသည်ဆို
သီလံသံသာမန်ကောင်းသံသံဝေ
ှင်တော်မြတ်ဘုရားရဲ့တရားဥဖြစ်တဲ့ဓမ္မစကြာဒေသနာတော်မှာရှင်တော်မြတ်ဘုရားမိန့်ကြားတော်မူတဲ့အတိုင်းမိဇ္ဈိမပဋိပဒါအလယ်လမ်းဖြစ်တဲ့မဂ္ဂင်၈တန်းအကျင့်မှန်တို့ကိုကျိုးကျိုးဆာသာမိမိတဏ္ဏမှာအကျဉ်းငိမ့်အဖာမှန်ဖြစ်ပေါ်အောင်အထောက်နိုင်ရလို့ယုံနှံ့တို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်အတိုင်းသိမြင်တဲ့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တန်ပြီးလင်မဉ္ဉံဘူဉ္ဉံနဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။